ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့တိုင်းငံနဲ့ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကထောင်ကနန်းလောက်ဟာသူတို့ကိုရွှေ့ပြောင်းမှုအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်စီစဉ်နေတဲ့ဘင်္ဂလားပင်လယ်အော်တွေကကျုံကိုပြောင်းရွှေ့ပေးဖို့သဘောတူထားကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနေရာဟာမိုးဒင်းဆိုလို့ရှိရင်ရေလွှမ်းမှုခဲ့တဲ့နေရာဖြစ်တဲ့ဆိုပြီးတော့ဒုက္ခသည်တွေရောကုညီအဖွဲ့တွေကပါစိုးရင်တကြီးနဲ့ကန့်ကွက်နေကြတာဖြစ်ပါတယ်။လူရည်တသန်းဝန်းကျင်ရှိနေတဲ့ဒုက္ခသည်စခန်းအတွက်မှာနေထိုင်ရေးခက်ခဲမှုတွေကြောင့်ဒုက္ခသည်တသိန်းလောက်ကိုအဲ့ဒီညာကိုပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလူလာနေတာဖြစ်ပါတယ်။အဲ့ဒီကျုံကိုပြောင်းရွှေ့ဖို့အတွက်ဒုက္ခသည်6000 9000လောက်လူလာလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆရာမဟာမင်းကြီးမာဘတ်အလမ်က AFP သတင်းဌာနကိုပြောပါရတယ်။ဘယ်တော့ပြောင်းမလဲဆိုတဲ့အတိအကျကိုတော့သူမပြောပေမဲ့အဲ့ဒီလုပ်ငန်းထဲမှာပေါင်ပတ်သက်နေတဲ့ရည်တဲ့အရာရှိတူကတော့လာမယ့်ဒီဇင်ဘာလလောက်မှာအစီအစဉ်ကိုစပြီးတော့တရက်ကိုလူ900လောက်စီကိုပြောင်းပေးသွားမယ်လို့ပြောပါရတယ်။ဒုက္ခသည်စခန်းအတွင်းမှာရှိတဲ့ Ranger ဒုက္ခသည်တွေကို VOA ကမေးကြည့်တဲ့နေရာမှာတော့စခန်းတာဝန်ခံတွေကတဆင့်အဲ့ဒီကျုံးကိုသွားလို့တဲ့လူတွေကိုစီးရင်ကောက်ခံနေတယ်လို့သိရပါတယ်။တချို့ကစီးရင်ပေးထားတယ်လို့စခန်းခေါင်းဆောင်တွေနဲ့သွားကျင်သူတွေကိုအဲ့ဒီနေရာကိုကြိုတင်သွားလေ့လာနိုင်ဖို့လည်းစီစဉ်ပေးနေတယ်လို့ကုတုပလောင်စခန်းကဥမ္မောင်မောင်က VOA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းခြေကနေပြီးတော့တနအီခီးလောက်သွားရတဲ့အဲ့ဒီကျုံးကို Ranger ဒုက္ခသည်တွေကိုရွှေ့ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ခရဲကစီစဉ်နေတာဖြစ်ပါတယ်။လူကလေးနှစ်20လောက်ကမှပင်လယ်ထဲပေါ်လာတဲ့အဲဒီကျွန်းဟာနေထိုင်ဖို့မသင့်တော်ဘူးဆိုပြီးတော့ကုညီအဖွဲ့တွေကထောက်ပြနေပါတယ်။2018ခုနှစ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပြီးနောက်ဒုက္ခသည်အများအပြားအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါ။ဒီလူတွေကိုရိုဟင်ဂျာလို့သုံးနှုန်းတာမြန်မာဆွေရကလက်မခံပေမဲ့သူတို့ကိုနေရာပြန်ခေါ်ဖို့တော့စီစဉ်ထားပါတယ်ခင်ဗျာ။